ရခိုင်ပြည်နယ်မှာကုလသမဂ္ဂအဖွဲ့အစည်းရဲ့ကူညီမှုတွေဟာဗက်လိုက်မှုတွေရှိနေတယ်လို့ဒေသခံပြည်သူတွေဘက်ကဝေဖန်ပြောဆိုနေချိန်မှာကုလသမဂ္ဂလူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်မစ္စတာကင်တာနာဟာအခြေအနေတွေကိုစုံစမ်းလေ့လာဖို့မြန်မာနိုင်ငံကိုရောက်ရှိလာတာပါဒီကနေ့ညနေပိုင်းမှာမစ္စတာကင်တာနာနဲ့တည်တံ့တွေ့ဆုံခွင့်ရပြီးရခိုင်ပြည်နယ်ကအခြေအနေတွေကိုတင်ပြခွင့်ရတဲ့88မျိုးဆက်ကျောင်းသားများအဖွဲ့ဝင်မမီမီကလည်းသူတို့ကိုယ်တိုင်ဒုက္ခသည်တွေရဲ့အခြေအနေတွေကိုလေ့လာခဲ့တဲ့ဖြစ်ရပ်တွေကိုတင်ပြမှာဖြစ်တယ်လို့တွေ့ဆုံပွဲမတိုင်ခင် RFA ကိုပြောပါတယ်
ဘာလို့သွားခဲ့တယ်ပေါ့နော်ရခိုင်ခီးစီနှစ်ခေါက်ပေါ့နော်နှစ်ခေါက်သွားခဲ့တဲ့ဟာမှာအဲ့ဒီရခိုင်ဒေသမှာဖြစ်ပေါ်တည်တဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကျမတို့လေ့လာတွေ့ရှိချက်တွေသုံးသပ်ချက်တွေကိုတင်ပြမှာဖြစ်ပါတယ်ကျမတို့ရရှိခဲ့တဲ့ဟိုခွေအထောက်အထားတွေလည်းကျမတို့တင်ပြမှာဖြစ်ပါတယ
်မစ္စတာကင်တာနာဟာမနေ့ပြန်မှာရခိုင်ပြည်နယ်မောင်းတောမြို့ကိုအရင်ဆုံးသွားရောက်ကြည့်ရှုမှာဖြစ်ပြီးအဲ့ဒီနောက်စစ်တွေမြို့မှာသက်ဆိုင်ရာအဖွဲ့အစည်းတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်ရခိုင်ပြည်သူတွေရင်ဆိုင်နေရတဲ့အခြေအနေတွေကိုမှန်မှန်ကန်ကန်သိအောင်မစ္စတာကင်တာနာကိုတင်ပြမှာဖြစ်တယ်လို့ရခိုင်တိုင်းရင်းသားများတွတ်တက်ရေးပါတီရဲ့တီနယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်မြကျော်ကပြောပါတယ်
။ဒီမှာဒီဖက်မှာလည်းကျွန်တော်တို့ရဲ့ရခိုင်တိုင်းရင်းသားဒီမှာရှိတဲ့အဲ့လိုမျိုးလူမျိုးရဲ့အသင်းအဖွဲ့တွေအကုန်လုံးလူလူကဒီမှာဖြစ်ပျက်နေတဲ့အဖြစ်အပျက်အမှန်တရားကိုပြောရှင်တဲ့ဆန္ဒရှိပါတယ်။အခုကအဒီအပြင်ဖက်မှာရှိတဲ့ဟိုကလူအခွင့်ရဲ့အဖွဲ့တို့ဟိုအဖွဲ့ဒီအဖွဲ့တွေကအဲ့လိုမျိုးတတင်းကိုမှန်မှန်ကန်ကန်အဲ့လိုဒီမှာဖြစ်နေတဲ့အမှန်တရားကိုအဲ့လိုမျိုးမပေါ်ပြပဲအကုန်လုံးလွေးမှားပြီးအဲ့လိုမျိုးတတင်းဌာနတွေရောတခြားနိုင်ငံတွေကဟိုနိုင်ငံတတင်းဌာနဒီနိုင်ငံတွေကဖိအားပေးအဲ့လိုမျိုးဖိအားပေးနေကြတာလေအဲ့ဒါတွေအတွက်ကြောင့်ဒီမှာရှိတဲ့ကျွန်တော်တို့ရခိုင်တိုင်းရင်းသားတွေကတော့အရင်ကိုခံစားနေရတာပေါ့အဲ့ဒါတွေအတွက်ဒီမှာရှိတဲ့ကျွန်တော်တို့ရဲ့လူမျိုးရဲ့အသင်းအဖွဲ့တွေကအကုန်လုံးကြိုဆိုပြီးရင်အဲ့ဒါတွေကိုတင်ပြမယ့်အတွက်ကတော့အကုန်လုံးစီစဉ်နေကြတာတော့တွေ့ရပါတယ်အဲ့လို
မစ္စတာကင်တာနာရဲ့ရခိုင်ပြည်နယ်ခီးစဉ်ဟာလူသားအလုံးကိုအကျိုးပြုနိုင်တဲ့ခီးစဉ်ဖြစ်မျှော်လင့်ကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အတွင်းမှုအဖွဲ့ဝင်ဦးမြန်ဝင်းကပြောပါတယ
်ဒီရခိုင်ကိစ္စကတော့နော်အသိလွယ်လွယ်ပြောလို့မရဘူးဗျဘာလို့ဆိုတော့နှစ်ရှည်လမ်းများအချင်းတီလာမရှိတဲ့ပုံကိုယ်တွေအချင်းတီလာလက်ပြလက်ယူနဲ့ဖိလာခဲ့တဲ့ကိစ္စတွေအများကြီးရှိတယ်။ဒါမလို့ဘလို့ပဲဖြစ်ဖြစ်ဒီဥစ္စာလူ့အခွင့်အရေးကော်မရှင်နဲ့တရားရိုက်သက်ဆိုင်တယ်။နောက်လူမျိုးမရေးဘာသာမရေး discrimination ကိုကြဆက်ဆံမှုဆိုတာအထင်ကလူ့အခွင့်အရေးကလက်မခံပါဘူး။ဒါကြောင့်ဒါဒီလာတာလည်းဘာပဲဖြစ်ဖြစ်လူသားတွေအကျိုးပြုနိုင်တဲ့ခီးစဉ်တစ်ခုလို့ကျွန်တော်အဲ့လိုပြောကြမှာ
အခုလိုကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်ရဲ့ကိုယ်စားလှယ်ကိုယ်တိုင်စုံစမ်းလေ့လာတဲ့ခီးစဉ်တွေဟာမြန်မာနိုင်ငံအတွက်အရေးပါတယ်လို့ဦးညံဝင်းကပြောပါတယ
်ကျွန်တော်မြင်တော့ဒီမစ္စတာကန်ဒနာလို့ရဲ့လူ့ခွင့်ရေးကော်မရှင်ဟာတကဘာလို့ဖိလစ်ပင်ဗမာပြည်လိုနိုင်ငံမျိုးတွေအလွန်အရေးကြီးပါတယ်သူဒီလိုလာတယ်ဆိုတာဟာတစ်ခေါက်နဲ့တစ်ခေါက်ဘာပဲဖြစ်ဖြစ်လူ့ခွင့်ရေးချိုးဖောက်မှုတွေကိုရောင်းနေပပျောက်ခြင်းနဲ့နောက်ပုံမအကျိုးရှိတယ်လို့ကျွန်တော်ယူဆ
ရခိုင်ပြည်နယ်တွင်ပဋိပက္ခတွေပြင်းကြီးအောင်အစိုးရလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ဆောင်ရွက်ချက်တွေဟာရိုဟင်ဂျာတွေပေါ်ဖိနှိပ်နေတဲ့ပုံစံဖြစ်သွားတဲ့အတွက်စိုးရိမ်ကြောင်းကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရုံး UNHCR ရဲ့အကြီးအကဲကပြောဆိုခဲ့ပြီးတဲ့နောက်ကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်မြန်မာနိုင်ငံကိုရောက်ရှိလာခဲ့တာဖြစ်ပါတယ်ရှင်